စစ်ကောင်စီကလွတ်လိုက်တဲ့အကျဉ်းသား1600ကျော်တဲ့မှာရာဇဝတ်မှုကျူးလွန်သူတွေကိုလွတ်လိုက်တာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေမပါသလိုလွတ်လိုက်တဲ့အထက်မှာနိုင်ငံခြားသားတွေပါဝင်ပေမဲ့ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပမောက္ခရှွန်တန်လည်းမပါဝင်ရပါဘူးနိုင်ငံရေးမှုနဲ့ဆန္ဒပြကန့်ကွက်ကြသူတွေကိုလွတ်လိုက်တဲ့အထက်မှာမပါပါဘူးလို့အင်းစိတ်ကျေးထောင်အရာရှိသူက AFP သတင်းဌာနကိုပြောပါတယ်လွတ်လိုက်တဲ့အထက်မှာကိုမိတ်ဆွေသားချင်းပါမလားလို့အင်းစိန်ကျင်းတော်မှာလာဆောင်ကြတဲ့မိသားစုဝင်တွေကလူတရာကျော်ရှိပါတယ်။စစ်ဆွေးရရဲ့လွတ်ငင်းတက်တာခွင့်နဲ့လွတ်လိုက်တဲ့အချင်းသား1619ယောက်ရှိပြီးနိုင်ငံသား42ယောက်ပါဝင်ပါတယ်။လွတ်လိုက်တဲ့သူတွေဟာနောက်ထပ်ပြစ်မှုကျူးလွန်ရင်ရခင်ချမှတ်ခဲ့တဲ့ပြစ်တာကိုလည်းတပေါင်းနဲ့ပြန်လဲကြခံရမယ်လို့ဆိုပါတယ်။နှစ်သက်ကူမှာကွဲလွန်သူဥနုနဲ့ဥနေဝင်အပါအဝင်ရခင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်ခေါင်းဆောင်တွေနဲ့ဗိုလ်ချုပ်မူကြီးစောမောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့တကွစစ်ဘုဟောင်းတွေနဲ့အမှုပညာရှင်တို့ချို့ကိုလည်းနိုင်ငံတော်ပွဲထူးဂုံနုတွေကိုချီးမြှင့်လိုက်ပါတယ်။မကြာခင်တုန်းကလည်းအမှုပညာရှင်အများကြီးကိုပွဲထူးတွေချီးမြှင့်ခဲ့ပြီးမှပြန်လည်ရုပ်သိမ်းတာတွေလည်းရှိခဲ့ပါတယ်။နိုင်ငံတော်ကြီးတာယာဝါပြောရေးနဲ့တိုင်းပြည်စားရည်ရိတ်ခါပေါ်များရေးကိုအမျိုးသားရေးညီမချက်နဲ့အဖြစ်ထားရှိကြိုးပမ်းသွားမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့ရဲ့နှစ်သက်မင်ကွန်းမှာပြောကြားသွားပါတယ်။စစ်ကောင်စီရဲ့စီးပွားရေးကင်ပြွယ်မှုပေါ်ပြည်တွင်းပြည်ပယုံကြည်မှုနှေးပါနေတာကိုဘလို့ပြင်ဆင်သွားမလဲဆိုတာကိုတော့ပြောမသွားသလိုနိုင်ငံခြားငွေကြေးလဲလှယ်မှုနှုံးထားတွေတက်နေပြီးကုန်စည်နှုန်းတွေမြင့်မားနေတာကိုလည်းဘလို့ကင်ပြွယ်သွားမယ်ဆိုတဲ့အတိအကျတဲ့အစီအစဉ်ကြီးညာသွားတာကိုလည်းနှစ်ကူးမှမတွေ့ရပါဘူးစစ်ကောင်စီရဲ့စီးပွားရေးမူဝါဒမှာတည်တာတဲ့မူဝါဒကတော့အာဏာနဲ့ငွေကြေးထိန်းချုပ်ရေးမူဝါဒပဲဖြစ်နေပါတယ်